ကပလီနဲ့ဘင်္ဂလားပင်လယ်မှာမျောနေတဲ့ဆက်လီတွေနဲ့လိုက်ပါလာတဲ့လေစီးပေးဒုက္ခတွေတွေအတွက်ဘေးအန္တရာယ်လုံခြုံရေးဟာနိုင်ငံတကာအဖွဲ့အစည်းတွေရဲ့ဦးစားပေးလှူဆောင်ရမယ့်တာဝန်ဖြစ်ကြောင်းနဲ့အမေရိကန်ပြည်ထောင်စုကလိုအပ်တဲ့အကူအညီတွေပေးဖို့အစဉ်တင်ရှိကြောင်းကိုအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကဒီကနေ့ထုတ်ဖော်ပြောကြားလိုက်ပါတယ်။အကြောင်းအဆောင်ကိုဒေါ်လာတန်ကပြောပြမှာပါ
။ကပလီနဲ့ဘင်္ဂလားပင်လယ်အော်မှာလူမှောင်ခိုးကုသူတွေဆွန့်ပစ်ခဲ့ကြတဲ့ဆက်လီတွေမှာလိုက်ပါခဲ့ကြတဲ့မြန်မာနိုင်ငံကရိုဟင်ဂျာတွေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကဘင်္ဂါလီလေစီပြေဒုက္ခသည်တွေကိုကယ်တင်နိုင်ရေးတွေနိုင်ငံတကာရဲ့တိုက်တွန်းမှုတွေတိုးလာချိန်မှာမြန်မာရေတပ်ကဟိုင်ဂျီဂျွန်အနီသမီးလာကျွန်းကမ်းလွန်ပိုင်းမှာကယ်တင်နိုင်ခဲ့တဲ့ဆက်လီပေါ်မှာလိုက်ပါလာတဲ့လူ900ကိုလူသားချင်းစာနာမှုအထောက်အကူပေးဖို့အမေရိကန်နိုင်ငံသားရေးဌာနကတိုက်တွန်းလိုက်ပါတယ်ပြောခွင့်ရပုဂ္ဂိုလ်မယ်ရီဟပ်က
There's a group of 727 migrants that were rescued on May 29th.
ချီချာပြောင်းရွှေ့ကြသူ929ဦးတို့ကိုမေလ29ရက်နေ့ကကယ်ဆယ်နိုင်ခဲ့ပြီးသူတို့ကိုလွတ်လွတ်စေမှာမြန်မာကမ်းလွန်ပိုင်းမှာထိန်းသိမ်းထားပါတယ်။ဒီလူ929ဦးကိုအကာအကွယ်ပေးနိုင်မှုချက်ချင်းကမ်းစင်ခွင့်ပြုပြီးလူသားချင်းစာနာမှုအထောက်အကူပေးဖို့အတွက်မြန်မာအစိုးရအနေနဲ့ကုလသမဂ္ဂအပြင် IOM နဲ့ပူးပေါင်းဆောင်ရွက်ဖို့အမေရိကန်ပြည်ထောင်စုကတိုက်တွန်းပါတယ်။ဒီအခြေချပြောင်းရွှေ့သူတွေရဲ့ဘေးအန္တရာယ်လုံခြုံရေးဟာနိုင်ငံတကာလူ့အဖွဲ့အစည်းရဲ့ထိတ်တန့်ဦးစားပေးရမယ့်အချက်ဖြစ်ပြီးအမေရိကန်ပြည်ထောင်စုအနေနဲ့လည်းအထောက်အကူပေးဖို့အသင့်အင့်ရှိပါတယ်လို့နိုင်ငံသားရေးဌာနပြောခွင့်ရအမျိုးသမီးမယ်ရီဟပ်ကပြောသွားတာဖြစ်ပါတယ်။ဒါအပြင်မောင်တော်အနီးမှာသောသောပိုင်းကကစီပီဒုက္ခတွေတွေကိုကယ်ဆယ်နိုင်ခဲ့တာနဲ့ပတ်သက်ပြီးတော့လေ
we do welcome the action taken by the Burmese Navy on May 22nd to rescue 208 migrants who had been
မီလာ22ရက်နေ့ကရခိုင်ကမ်းလွန်ပိုင်းမှာမျောနေတဲ့208ဦးတို့ကိုမြန်မာရေတပ်ကကယ်တင်နိုင်ခဲ့တာကိုလေအမေရိကန်ကကြိုဆိုပါတယ်ဒါအပြင်လူသားချင်းစာနာမှုရှုထောင့်ကနေကြည့်ရင်အခြေအနေသိပ်ဆိုးနေတဲ့ဒီလူတွေကိုအကာအကွယ်ပေးနိုင်မှုဒေတာတွင်းရှိနိုင်ငံတိုင်းကရည်ရွယ်ဆောင်ရွက်ကြဖို့လေအမေရိကန်ပြည်ထောင်စုကတိုက်တွန်းပါတယ်လို့မာရီဟပ်ကပြောသွားတာဖြစ်ပါတယ်။အချိန်နဲ့မှာပဲဇွန်လ10ရက်နေ့ကအင်ဗီဒိုမှာကျင်းပခဲ့တဲ့ YCL ခေါ်ရှစ်တောင်အရှေ့လူငယ်များခေါင်းဆောင်မှုရှေ့ရှုဆောင်ရွက်ရေးအစီအစဉ်နဲ့ရောက်လာတဲ့အာဆီယံဆင်နိုင်ငံကလူငယ်90လူနဲ့တွေ့ဆုံရမှာလေဒေတာတွင်းလူကုန်ကူးမှုပြဿနာနဲ့ပတ်သက်လို့သမ္မတဥဘမကပြောကြားရမှာမြန်မာနိုင်ငံမှာရိုဟင်ဂျာတွေအပေါ်ခွဲခြားဆက်ဆံမှုကိုဝေဖန်ပြောဆိုခဲ့ပြီးခုလိုလျှစီပြီးဒုက္ခသည်တွေအရေးကိုဒေတာတွင်အစိုးရတွေနဲ့အကူအညီပေးကြဖို့နှင့်အမေရိကန်ပြည်ထောင်စုအနေနဲ့တချို့လျှစီပြီးဒုက္ခသည်တွေကိုပြန်လည်အခြေချဖို့ကူညီဆောင်ရွက်မှာဖြစ်တယ်လို့ပြောကြားခဲ့ပါတယ
် I want to commend Indonesia and Malaysia for their willingness to take on thousands
ထောင်နဲ့ချီပြီးတော့ရှိတဲ့အိုးအိမ်မဲ့ဖြစ်နေကြသူတွေကိုကယ်တင်ပေးထားတဲ့အင်ဒိုနီးရှားနဲ့မလေးရှားနိုင်ငံတို့ကိုကျွန်တော်ချီးကျူးပါတယ်အမေရိကန်ပြည်ထောင်စုအနေနဲ့ဒုက္ခသည်တွေကိုပြန်လည်အခြေချခွင့်ပေးရတဲ့ကျွန်တော်တို့ဘက်ကလက်ခံဖို့ရှိပါတယ်။လွန်ခဲ့တဲ့နှစ်တွေအတွင်းကလည်းအမေရိကန်ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံကရိုဟင်ဂျာတွေအပါအဝင်တိုင်းရင်းသားလူနည်းစုတွေကိုအကာအကွယ်ပေးရတဲ့ဒေါ်လာ3နဲ့ချီးပြီးတော့အထောက်အကူပေးခဲ့ပြီးလည်းဖြစ်ပါတယ်
။ဒါအပြင်လျှစ်စီးပြီးဒုက္ခသည်တွေအရေးကူညီဆောင်ရွက်ဖို့မလေးရှားနိုင်ငံမှာ3ရက်ကြာရောက်ရှိနေတဲ့ဥယျာဉ်ပြောင်းရွှေ့နေထိုင်မှုနဲ့ဒုက္ခသည်များဆိုင်ရာအမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီးအန်ရစ်ချတ်ကမလေးရှားနဲ့အင်ဒိုနီးရှားတို့မှာလောလောဆယ်လျှစီးပြီးဒုက္ခသည်တွေကိုတနည်းယာယီလက်ခံထားတဲ့အစီအစဉ်နဲ့ပတ်သက်လို့ဒီဒုက္ခသည်တွေကိုပြန်လည်အခြေချရေးတွေ18လကနေ24လအထိကြာနိုင်တယ်လို့ခမန်းပြောဆိုပြီးဒုက္ခသည်လူနည်းစုကိုတော့အမေရိကန်ပြည်ထောင်စုမှာပြန်လည်အခြေချခွင့်ပြုဖို့ရှိတယ်လို့ပြောပါတယ်။ဒါပေမဲ့လို့လည်းအခုလိုလက်ခံရမှာအဓိကနှိမ့်ဆက်ညှဉ်းပန်းခံရသူတွေမုတ်ဆိုးမတွေမိဘမဲ့တွေနဲ့ကျန်းမာရေးပြုစုဆောင်ရှောက်မှုလိုအပ်သူတွေကိုဦးစားပေးတဲ့မူအားဖြင့်လက်ခံမှာဖြစ်တဲ့အကြောင်းနဲ့ဒီနည်းဟာပြဿနာကိုဖြေရှင်းပေးနိုင်မဲ့ကောင်းဆုံးအဖြေမဟုတ်တဲ့အကြောင်းသူ့လိုပြန်လည်အခြေချမှုကိုသာခွင့်ပြုရင်နောက်ထပ်ထွက်လာကြမယ့်သူတွေကိုအားပေးရရောက်လိမ့်မယ်လို့ပြောကြားခဲ့ပါတယ်။ဒါကြောင့်လည်းမြန်မာနိုင်ငံမှာရိုဟင်ဂျာဒုက္ခသည်တွေအရေးဖြေရှင်းရမှာနိုင်ငံသားခံရခွင့်ပေးရေးနဲ့ခွဲခြားဆက်ဆံမှုပပျောက်ရေးကိုဆောင်ရွက်ပေးဖို့ရည်ကြီးတဲ့အကြောင်းအမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီးအန်ရစ်ချတ်ကတိုက်တွန်းခဲ့ပါတယ်ရှင်။